ကိုဗစ် -19 ကမ္ဘာကံရောဂါကြောင့်အမေရိကန်ပြည်ထောင်စုမှာစီးပွားရေးထိခိုက်နေတာတွေကိုကြာကန်ပေးနိုင်မှုဒေါ်လာ2ထရီလျံကျော်အရေးပေါ်အကူအညီပေးရေးအစီအစဉ်ကိုအတည်ပြုလိုက်တဲ့အတွက်အမေရိကန်ရောက်မြန်မာတွေလည်းဝမ်းသာနေကြပါတယ်။ငွေသားအကူအညီပါရရှိနိုင်မဲ့ဒီအထောက်ပံ့တွေကြောင့်အခက်အခဲတွေကြားမှာတက်တာရရနိုင်မယ်လို့လည်းမျှော်လင့်နေကြတဲ့အကြောင်းစုစည်းတင်ပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်သူ32,000ကျော်နဲ့သေဆုံးသူ2,000ကျော်ထိရှိနေတဲ့အမေရိကန်ပြည်ထောင်စုမှာအရေးပေါ်အကူအညီဖြစ်တဲ့ဒေါ်လာ 1.2 ထရီလျံကိုလွှတ်တော်ကနေအတည်ပြုလိုက်ပြီးချက်ချင်းဆိုသလိုပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းလက်မှတ်ရေးထိုးအတည်ပြုလိုက်တာပါဗိုင်းရပ်စ်ကူးစက်မှုကြောင့်တန်တဲ့ကြီးအလုံးလက်မဲ့ဖြစ်နေရတယ်လို့နောက်ထပ်အလုံးလက်မဲ့တွေလည်းတိုးလာနိုင်တယ်လို့ခန့်မှန်းထားပြီးလုပ်ငန်းတွေအများအပြားပိတ်ထားရတဲ့အတွက်လည်းစီးပွားရေးမှာတိတိတသားအထည်နာနေချိန်မှာကြားကန်နိုင်မှုလွှတ်တော်နဲ့အစိုးရကကြိုးပမ်းခဲ့တာလည်းဖြစ်ပါတယ်။ငွေသားကူညီပါပါဝင်မဲ့ဒီစီဇန်နဲ့ပတ်သက်လို့အမေရိကန်ဗန်ဒါရေးဝန်ကြီးဌာနမှအမှုထမ်းနေသူလည်းဖြစ်အမေရိကန်ရောက်မြန်မာနိုင်ငံသားတွေနှစ်စဉ်ဝင်ငွေအခွန်ပေးဆောင်ရမှာဝန်ဆောင်မှုပေးနေသူလည်းဖြစ်တဲ့ကိုမိုက်ကယ်ကအခုလိုရှင်းပြပါတယ်
။ဘယ်သူပေးမလဲဆိုတော့ဒီအမေရိကန်မှာရှိတဲ့ Social Security ရှိတဲ့လူတွေပေါ့ဖားတဲ့လူတွေပေါ့အထူးပြန် 2018 နဲ့ 2019 မှာ tax ဖားတဲ့လူတွေကိုအစိုးရကြီးမယ်ဟောဒါပေမဲ့2019 tax မဖားသေးဘူးဆိုရင်လည်း2018 tax ကိုကြီးမယ် income ကိုကြီးမှာပေါ့ single ဆိုရင်အစိုးရပြောတဲ့9,500 income last assessment တော့အဲ့သူတို့ပြောရတဲ့1,200ကိုပေးမယ်ပေါ့ marriage ဆိုရင်တော့35,000 income last assessment 35,000ဆိုရင်တော့1,200ကိုပေးမယ်ပြီးတော့ဘယ်လိုပေးမလဲဆိုတာကတော့ tax return ရဲ့ bank account တွေရှိရင်တော့direct deposit နဲ့ပေးမယ် bank account မရှိဘူးဆိုရင်တော့ a tax return ရဲ့ဟို address နဲ့ motive တော့ check ကို mail နဲ့ပို့လိုက်မှာပေါ့ဒီကနေစပေါ့3ဘတ်ပေါ့နော
် coronavirus ကအနေနဲ့ကြောင့်ရုံးမသွားရတော့ပဲနေအိမ်ကနေပဲအလုပ်လုပ်နေရတယ်အစိုးရဝန်ထမ်းတဦးဖြစ်တဲ့ Virginia ပြည်နယ်ကဒေါ်ဘဝနုကလည်းအမေရိကန်မှာအခက်အခဲကြုံရတဲ့အချိန်အကူအညီပေးဖို့ကြိုးပမ်းတဲ့ဒီစီစဉ်ကိုကြိုဆိုကြောင်းပြောပါတယ်
အေးအန်တီကလည်းရနိုင်တဲ့အချိန်နေရှိတာပေါ့အနေထားရှိတာပေါ့ तू က up to 75,000 per year ဝင်ငွေရှိတဲ့လူတွေကို1,200ပေးမယ်လို့သဘောတူထားတာပေါ့နော်သမ္မတကြီး Trump ကအော်အဲ့ဒီအစီအစဉ်တော့အခုလူတိုင်းကအခက်အခဲတွေဖြစ်နေကြရမလားတချို့ကုမ္ပဏီတွေမှာလုပ်တဲ့လူတွေကြတော့ကုမ္ပဏီရပ်သွားတဲ့အခါကျမှသူတို့ဝင်ငွေမရှိတော့ဘူးပေါ့နော်အဲ့မှာဗမာတော်တော်များများလည်းပါပါတယ်ဟို Facebook တို့ဘာလို့မှလုပ်တဲ့ဗမာလူမျိုးတွေလည်းအများကြီးရှိတယ်သူတို့တွေကအများကြီးသူတို့ဖိခိုက်တာပေါ့အဲ့လိုလူမျိုးတွေအတွက် tax ကိုစောင့်ထားတဲ့လူတွေမှန်သမျှကို stimulus money နဲ့သူတို့အထဲမှာဝင်တာပေါ့နော်အများကြီးအထောက်အကူဖြစ်တာပေါ့သူဝင်ဝင်မရှိတဲ့လူတွေအတွက်ကအများကြီးအဆင်ပြေသွားရတာ
မြောက်ကိုရိုလိုင်းနာပြည်နယ်ချမ်ပါဟီးလ်မြို့ကကိုအောင်တန်းကလည်းအခုလိုမျိုးအမေရိကန်ဆိုရအနေနဲ့သူ့နိုင်ငံသားတွေပေါ်မှာအရေးပေါ်လိုအပ်လာချိန်နိုင်ငံသားတို့ရဲ့အခွင့်အရေးနဲ့အညီကူညီဆောင်ရှောက်ပေးမယ့်အစီအစဉ်ပေါ်ကြိုးစားကြောင်းနဲ့မိသားစုများတဲ့သူတွေအရေးပေါ်ပေးဆောင်ရမယ့်ငွေကြေးတွေပြည်လည်နိုင်မယ့်အရေးသူကဝန်သားနေပါတယ
်အဲ့ဒီသတင်းကိုကျွန်တော်တို့အတည်ပြုလိုက်တယ်ဆိုတဲ့ဥစ္စာကြားထဲမှာအမတန်လဲဟိုကိုယ့်ရဲ့အခက်အခဲတွေကိုဒီလိုမျိုးရရှိလာမဲ့ဒီကူညီနဲ့ပေါ့နော်ပြိမဲ့အထောက်အပံ့မှုတွေနဲ့ရရှိလာတဲ့ပုံမှာအမတန်ကြိုးကြပါလေ။ဘာလို့လဲဆိုတော့ဟိုလူတွေမှာစောင့်နေရဒီချိန်မှာဒီယောဂဝေဒနာကြောင့်ကက်ဆိုးကြီးတွေကြောင့်ပေါ့နော်ဟိုအလုပ်တွေလည်းမသွားနိုင်ဘူး။စီးပွားရေးအရာလည်းဟလာဒီလာစင်ကိုယ်တွေပြရမယ့်အိမ်လာရတွေဖိတဲ့ကျန်တဲ့ကားဝူတွေညီဖို့တွေရေးအစားရှိရဖိမဲ့နေပြရမယ့်ပုံမှာဒီလိုရလာတဲ့ပုံမှာတော့လက်တဲ့ဟိုကျေးဇူးလက်တင်နဲ့ဝန်လဲဝန်သားတယ်အဲလက်ရှိကျွန်တော်တို့ရဲ့အစိုးရကောင်တရပေါ့ဗျာဒါအမေရိကန်ရဲ့အစိုးရကောင်တရပေါ်မှာအမတန်ကျေးဇူးတင်ပါတယ
်ကမ္ဘာတစ်ဝက်ကိုရိုနာဗိုင်းရပ်စ်ကူးစက်သူ6,800လောက်ရှိနေချိန်မှာအမေရိကန်ပြည်ထောင်စုမှာတော့ကူးစက်သူက13,000ကျော်နဲ့သေဆုံးသူ1,100ကျော်ရှိနေပြီဖြစ်ကြောင်းဂျွန်ဟော့ပကင်းစ်တက္ကသိုလ်ရဲ့တနင်္ဂနွေနေ့အစောပိုင်းထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်နယူးယောက်ပြည်နယ်တခုထဲမှာဒီကူးစက်ခံရသူ9,000ကျော်နဲ့သေဆုံးသူဟာ900ကျော်ထက်မနည်းရှိနေတာကြောင့်အမေရိကန်မှာအဆိုးဝါးဆုံးဒေသတစ်ခုလည်းဖြစ်လာနေပါတယ်ကျွန်မစုမမချင်း